American dollar 25 သက်တန်ဖိုးရှိမဲ့9နှစ်ကြာအထောက်အကူပေးရေးအစီအစဉ်ဖြစ်တဲ့ RSTP ကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အရနေအိမ်ပေါင်း200ကျော်ကိုမြန်မာနိုင်ငံကိုလွှဲပြောင်းပေးရမယ်လို့အိန္ဒိယကအင်ကာနေကပြောပါတယ်။ဒီနေအိမ်ပေါင်း250ကိုလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဖန်တီးနိုင်ဖို့ရည်ရွယ်ခံမဲ့အဖြေရှာရမှာရှိပြီးအစီအစဉ်အရရခိုင်ပြည်နယ်မြောက်ပိုင်းရှိကျေးရွာ300တို့မှာဆောက်လုပ်ဖြစ်တာနေ250ကိုအခုလိုပေးရမှာဖြစ်ပါတယ်။ဒီစီမံကိန်းကို Hindustan Prefab Limited Anatech Limited တို့က contract you ဆောက်လုပ်ခဲ့တာဖြစ်ပါတယ်။နေ250လုံးကိုဆောက်လုပ်ပြီးစီးပြီးဖြစ်ပြီး2018ဒီဇင်ဘာလကမြန်မာနိုင်ငံကိုရောက်ရှိတဲ့အိန္ဒိယသမ္မတကမြန်မာနိုင်ငံခီးစဉ်အတွင်းပထမအလုံးပေါင်း50ကိုလွှဲပြောင်းပေးရခဲ့ပြီးဖြစ်ပါတယ်။ကျန်ရှိတဲ့နေအိမ်တွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးခူမာကဒီကနေ့အင်္ဂါနေ့မှာလွှဲပြောင်းပေးဖို့ရှိပါတယ်။ဒီခန္ဓာကိုမြန်မာဝန်ကြီးတွေတက်ရောက်ဖို့လည်းရှိပါတယ်။ဒီနေအိမ်တွေဟာမြေကလင်းတန်းနဲ့စံကလုံးမုန်တိုင်းတိုင်းခံနိုင်တဲ့အပြင်တန်ကြီးမတက်ပဲရေစိုးတန်းကိုလည်းခံနိုင်မှာဖြစ်ပါတယ်။2018ခုနှစ်မိုင်လုံးကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ကိုအိန္ဒိယကလက်မှတ်ထိုးခဲ့ရမှာရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်နေရသူတွေတဲ့နေအိမ်တွေဆောက်လုပ်ပေးရမှာကူညီဖို့ပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ကနေရွန်ဂျာဒုက္ခသက်9သိန်းကျော်ဟာ2019 All Gula ကမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးစစ်ဆေးမှုကြောင့်အင်ဒီဂျင်ဖင်မာဒီစ်နိုင်ငံကိုထွက်ပြေးခလုံးခဲ့ကြတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာအုံတုံးကိုလက်မခံပါဘူးခင်ဗျ။